တိကုပိသနေဥက္ကလအခါသမယမှာမြန်မာနိုင်ငံတော်သူနိုင်ငံသားများနဲ့တကွကဘာသူကဘာသားတ ত্ত্ব အားလုံးကောင်းကျိုးချမ်းသာမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေလို့ရှေးဥစွာဆုမွန်ကောင်းတောင်းအပ်ပါတယ်နှစ်တကူပြိစနှစ်ဥကာလအခါမှာဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားတော်များတဲ့ကနေ့စဉ်ဘဝမှာအစဉ်တပြေလိုက်နာကျင့်သုံးပြီးတော့ချမ်းသာဒုက္ခတွေရရှိဖို့ရန်အတွက်ဟောကြားထားတဲ့သုတ်တံများကိုရွေးချယ်ပြီးတော့ဒီကနေ့နေဥကာလဓမ္မလက်ဆောင်တရားကိုဟောကြားမှာဖြစ်ပါတယ်လောကရှိလူသားတွေအားလုံးဟာနေဟောင်းကုန်တိုင်းနေဟောင်းကုန်တိုင်းနှစ်သက်ကိုကျူဆူကြပြီးနှစ်သက်မင်္ဂလာအခါသမယမှာကောင်းကျိုးချမ်းသာတွေကိုမျှော်လင့်တောင်းတကြတာဓမ္မတာတစ်ခုလို့ဖြစ်နေပါတယ်မြည်သည့်လူမျိုးပဲဖြစ်ဖြစ်နှစ်ဥကာလအခါသမယမှာကောင်းကျိုးချမ်းသာတွေရကြပါစေကောင်းကျိုးချမ်းသာမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေတို့ဦးတို့ဆုမွန်ကောင်းချွေပြီးတော့ရောက်ရှိလာမယ့်နှစ်သက်အခါသမယမှာစီဝါရေးပညာရေးလူမှုရေးမိမိတို့ဘဝနေထိုင်ရေးတွေအလုံးအစင်တပြေဖြစ်ဖို့ရာအတွက်မျှော်လင့်ခြင်းကြီးစွာရှိကြပါတယ်လူသားတိုင်းအလုံးဟာတဏှီဒီသောတခုဒီသောဆန္ဒကတော့လူသားတွေဟာဒုက္ခကာမချမ်းသာခြင်းကြတယ်ဒုက္ခပฏิကုလာဆင်းရဲဒုက္ခကိုယွံမုံကြတယ်ချမ်းသာခြင်းများသည့်အတွက်ကြောင့်ချမ်းသာဖို့နိလန်းအမျိုးမျိုးကိုရှာကြံပြီးတော့ချမ်းသာဒုက္ခရရှိရေးအတွက်ကြိုးပမ်းအားထုတ်နေကြတာဖြစ်ပါတယ်သို့တော်လည်းချမ်းသာဒုက္ခကိုဆိုင်ရဆိုင်ရစစ်မှန်တဲ့အကြောင်းတရားကသာပေးနိုင်တာဖြစ်လို့အချို့ချို့သောအကြောင်းတရားများဟာချမ်းသာဒုက္ခကိုမပေးနိုင်ဘူးမပေးနိုင်တဲ့အကြောင်းတရားများကိုလက်ခံကျင့်သုံးနေမယ်ဆိုလို့ရှိရင်မိမိတို့မျှော်မှန်းတဲ့ချမ်းသာဒုက္ခကိုမရရှိဘဲနဲ့ဒုက္ခတွေပင်လဲဝေကြရတာတတ္တဝါတွေရဲ့အခြေအနေတလို့ရှိပါတယ်ဒါကြောင့်မို့လို့မြတ်စွာဘုရားကချမ်းသာဒုက္ခတရားကျင့်တဲ့ပုဂ္ဂိုလ်တွေတကယ်စစ်မှန်တဲ့ချမ်းသာဒုက္ခကိုပေးနိုင်တဲ့အကြောင်းတရားများကိုအရင်ကြကြထထသုတ်တန်တွေမှာဟောပြောထားတာရှိပါတယ်လူသားတွေရဲ့မျှော်လင့်ချက်လူအင်ဆန္ဒခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်လူတိုင်းလူတိုင်းဟာစီဝါဥစ္စာတိုးတက်ခြင်းကြတယ်ချမ်းသာကြွယ်ဝခြင်းညတယ်ဒါလူသားတိုင်းညှော်လင့်တောင်းတကြတဲ့ဆန္ဒတစ်ခုပဲနှစ်သက်အခါသမယမှာလည်းပဲအေးပြီးခဲ့တဲ့နှစ်တည်းယခုနှစ်မှာစီးပွားရေးအတွက်ပိုကောင်းလာတယ်ပိုကောင်းလာလိမ့်မယ်ဆိုတဲ့ညှော်လင့်ချက်တွေရှိကြတယ်ရှုထောင့်အမျိုးမျိုးကနေကြည့်ပြီးတော့ဗေဒင်ဆရာများစတဲ့ပုဂ္ဂိုလ်တွေရဲ့ခေါ်ပြောချက်မှာအာယုံဆိုင်ပြီးတော့လူတွေဟာမျော်လင့်ချက်တွေကြီးစွာထားကြတယ်။လွန်ခဲ့တဲ့နှစ်တည်းအခုကူးပြောင်းလာတဲ့နှစ်သက်ဟာစီးပွားရေးပိုကောင်းမယ်လို့ဒီလိုမျော်လင့်ကြတာ။အေးဗုဒ္ဓမြတ်စွာကစီးပွားချမ်းသာခြင်းညတာဟာလူတိုင်းလူတိုင်းရဲ့မျော်လင့်ချက်တစ်ခုပါတဲ့။သို့တော့ထိုမျော်လင့်ချက်အတိုင်းလူတိုင်းရသလားဆိုတော့မရနိုင်ဘူးတဲ့။ဘာကြောင့်မရနိုင်တာတုံးဆိုတော့မှန်ကန်တဲ့အကြောင်းမှန်ကန်တဲ့လမ်းကြောင်းပေါ်မှာမလျှောက်နိုင်လို့ပါပဲ။ဘာကြောင့်စီးပွားချမ်းသာတိုးတက်နိုင်တယ်ဆိုတော့မှန်ကန်တဲ့အကြောင်းတရားကိုလူတိုင်းလူတိုင်းရှာတွေ့ဖို့ရခက်ပါတယ်။နောက်ဆန္ဒတစ်ခုက လူလောကမှာဂုံရှိတရေရှိနာမည်ကျော်ကြားတဲ့ပုဂ္ဂိုလ်ဖြစ်ခြင်းနဲ့ဒါလဲလူတွေရဲ့စီးပွားဥစ္စာရှိပြီးတဲ့နောက်မှာမျောလင်းချက်တစ်ခုပါပဲထပ်ပိုးလာတဲ့မျောလင်းချက်တစ်ခုအဲ့ဒီမျောလင်းချက်ဟာလူတိုင်းမျောလင်းတဲ့အတိုင်းဖြစ်သလားဆိုတော့မဖြစ်နိုင်ဘူးအမတန်ဖြစ်ခဲတဲ့အရာတစ်ခုဖြစ်ပါတယ်စီးပွားဥစ္စာတိုးတက်ဖို့မျောလင်းနေနာမည်ကြော်ကြပြီးတော့ဂုံတရင်ကြီးထွားဖို့မျှော်လင့်နေနောက်တစ်ခုလိုအပ်ချက်ဘာချမ်းနေသလဲလို့ဆိုရင်စီးပွားဥစ္စာတွေလည်းတိုးတက်တယ်ဂုံတရင်လည်းကြော်ကြတယ်လူတွေရဲ့ဆန္ဒပြီးသွားပြီလားဆိုမပြီးသေးဘူးနောက်ထပ်ဘာမျှော်လင့်မြန်အောင်ဆိုရင်ချမ်းချမ်းမာမာနဲ့အသက်ရှိခြင်းညားတယ်ဒါတတိယမျှော်လင့်ချက်တစ်ခုအေးလူလောကမှာစီပွားရေးလည်းကောင်းတယ်ဂုံတရင်လည်းကြီးတယ်ကျမ်းလည်းကျမ်းပါတယ်အသက်ရှိလည်းအသက်ရှိတယ်ဆိုတော့တဘောအတွက်တော့လိုအပ်ချက်တွေအားလုံးပြည့်စုံသွားပြီလို့ဆိုရမှာပါသို့တော်လူတွေရဲ့မျှော်လင့်ချက်ကတော့မကုန်သေးဘူးဘာမျှော်နေကြပြန်တော့ဆိုလို့ရှင်မနေရလို့ဒီဘဝကိုစွန့်ခွာသွားတဲ့အခါမှာကောင်းရာဒုက္ခတိရောက်ခြင်းတယ်ဒါနောက်ဆုံးမျှော်လင့်ချက်ပါလူတိုင်းလူတိုင်းဟာဒီမျှော်လင့်ချက်ကရှိကြပါတယ်။ဘယ်ဘာသာဝင်မဲ့ဖြစ်ဖြစ်ဘုရားဘာသာဝင်နေတာမဟုတ်ဘူး။ဒီဘဝကမနေရလို့ဇတ်သိမ်းဘဝတစ်ခုဇတ်သိမ်းသွားတဲ့အခါမှာကောင်းရာဒုက္ခရောက်ဖို့ဆိုတဲ့မျှော်လင့်ချက်ဟာဒါနောက်ဆုံးမျှော်လင့်ချက်လို့ပြောရမှာပါ။အေးလူသားတွေဟာကဘာပေါ်မှာရှိတဲ့လူသားတွေအားလုံးဟာဒီမျှော်လင့်ချက်နဲ့နေပေါင်းများစွာနေထိုင်နေကြတာဖြစ်တယ်။ဒါကြောင့်မို့လို့နှစ်ဟောင်းတစ်ခုကုန်လို့နှစ်သက်တစ်ခုဂျုံလာတိုင်ဒီလိုမျှော်လင့်ချက်တွေကိုကြီးစွာထားပြီးတော့လာကြတယ်။လူလောကမှာချမ်းသာဖို့အစအစအရာရာအဆင်ပြေဖို့ဆိုတဲ့နေရာမှာဘယ်လိုဟာတွေကချမ်းသာတာတော့ချမ်းသာဒုက္ခဆိုတာလူတွေကမျှော်လင့်ချက်အတိုင်းရလာတဲ့အခါမှာဘယ်လိုချမ်းသာမျိုးတွေရသလဲလူတွေရရှိနိုင်တဲ့ချမ်းသာကိုလည်းမြတ်စွာဘုရားကဟောကြားထားတာရှိတယ်။နံပါတ်၁လူတွေရရှိလာတဲ့မျှော်လင့်ချက်အတိုင်းအောင်မြင်လာလို့ရရှိလာတဲ့ချမ်းသာကအထိဒုက္ခရှိချမ်းသာတဲ့ရှိချမ်းသာဆိုတာကိုယ်မှာစီးပွားဥစ္စာတွေအဆင်ပြေလို့ပစ္စည်းဥစ္စာတွေရှိတယ်။စိတ်ရွှေယရနာတွေရှိတယ်။လိုအပ်ထာမှန်သမျှလူဘဝလိုအပ်ချက်မှန်သမျှကိုယ်မှာပြည့်ပြည့်စုံစုံရှိတယ်။အဲ့ဒီပြည့်ပြည့်စုံစုံရှိတာကိုအကြောင်းပြုပြီးတော့ဒုက္ခတောမနတကိုချမ်းသာမှုစိတ်ချမ်းသာမှုလေးတွေရကြတယ်။ဒါကိုမြတ်စွာဘုရားကအထိဒုက္ခရှိလို့ရတဲ့ချမ်းသာမျိုးတဲ့။ဒါလူတွေခံစားရတဲ့ချမ်းသာတစ်ခုပဲ။ဧရှိလို့ရတဲ့ချမ်းသာကရှိတုံးပဲချမ်းသာနိုင်တာမရှိတော့ဘူးဆိုလို့ရှိရင်ချမ်းသာဒုက္ခလည်းပဲဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မို့လို့တည်မြဲတဲ့အရာတော့မဟုတ်ဘူး။ရှိနေတုံးမှခံစားရတဲ့ဒုက္ခမျိုးတဲ့အဋ္ဌိဒုက္ခ။နောက်လူတွေအခါအားလျော်စွာရတဲ့ချမ်းသာဒုက္ခတစ်မျိုးကဘာတုံးဆိုရင်ဘောကဒုက္ခ။အတုံးပြုရတဲ့ချမ်းသာအတုံးပြုရလို့ဖြစ်ပေါ်လာတဲ့ချမ်းသာတိုက်ရှိလို့တိုက်နဲ့နေရတယ်ကားရှိလို့ကားစီးရတယ်ပစ္စည်းဥစ္စာတွေရှိလို့ပစ္စည်းဥစ္စာတွေကိုအသုံးပြုပြီးတော့မိမိလိုချင်တာတွေရတယ်မိမိလိုရင်ဆန္ဒတွေဖြည့်တင်းလို့ပစ္စည်းဥစ္စာတွေသုံးစွဲလို့စိတ်ချမ်းသာမှုကိုချမ်းသာမှုလေးတွေရအဲ့ဒီစိတ်ချမ်းသာမှုကိုချမ်းသာမှုတွေဟာဘောဂဒုက္ခလို့ခေါ်တယ်ရလာတဲ့ပစ္စည်းဥစ္စာကိုသုံးစွဲရခြင်းကြောင့်ဖြစ်ပေါ်လာတဲ့ချမ်းသာတဲ့ဒီချမ်းသာမျိုးကိုလည်းပဲလူတွေခံစားကြရတယ်ပေါ့ဒါလည်းပဲသုံးဆဲနေတဲ့အချိန်အမတန်တူတောင်းတဲ့ချမ်းသာဒုက္ခလို့ခေါ်ရမှာပါသုံးဆဲတဲ့အချိန်မှာသာရတာအသုံးမပြုနိုင်ဘူးချမ်းမရေးချောင်းတော်လည်းကောင်းအခြေအနေတစ်မျိုးမျိုးကြောင့်တော်လည်းကောင်းအခြေအနေမပေးသူမပေးလို့တော့ကြောင်းလည်းကောင်း မသုံးစွဲရဘူးဆိုရင်ဒီချမ်းသာဒုက္ခနဲ့အလွယ်တကူနဲ့ဆုံးရှုံးသွားတဲ့ချမ်းသာဒုက္ခမျိုးဖြစ်တယ်။ဒါကြောင့်မို့ဒါလည်းခိုင်မာတဲ့ချမ်းသာမျိုးတော့မဟုတ်ဘူးလူတွေရရှိတဲ့ချမ်းသာတစ်မျိုးပဲ။နောက်တစ်ခုကဘာတော့ဆိုရင်လူတိုင်းလူတိုင်းဟာအဆင်မပြေလို့ဖြစ်စေစီးပွားရေးတိုးချဲ့လို့ဖြစ်စေကျွေးတင်နေတတ်တာတွေရှိတယ်။ကျွေးရှိနေတဲ့ပုဂ္ဂိုလ်ဒီကျွေးပေါ်မှာအမြဲတမ်းစိတ်ပူပန်ကြရတယ်။တချို့နိုင်ငံတွေမှာဆိုလို့ရှိရင်ကျွေးယူပြီးတော့အလုံးလုံးကြတာဖြစ်တော့ကြောင်လူတွေရဲ့စိတ်ထဲမှာအမြဲတမ်းဖိစီးနေတယ်ကျွေးတွေကိုပုံမှန်ပေးနေဖို့ရအတွက်အမြဲတမ်းစိတ်ဟာဖိစီးနေတယ်လာစဉ်လာစဉ်မြည်မြမြည်မြဆက်နေရမယ်ဆိုတော့ကျွေးတွေရှိနေသည့်အတွက်ကြောင်အလုတ်ကိုအနားမယူနိုင်ပဲနဲ့အလုတ်နဲ့လူနဲ့မပြတ်လာစဉ်ဆက်နိုင်ဖို့ရအတွက်ကုံယုံပြီးတော့ကြိုးစားနေကြရတယ်အဲ့ဒါကျွေးရှိနေတဲ့ပုဂ္ဂိုလ်ရဲ့ဆင်းရဲမှုပဲအေးသူများစီကကျွေးမရှိဘူးဆိုတဲ့ပုဂ္ဂိုလ်ကြတော့အာနနယဒုက္ခလို့ခေါ်တယ်ကျွေးကင်းတဲ့ချမ်းသာသူများစီပေးဆက်เสียကျွေးမရှိဘူးကျွေးမရှိသည့်အတွက်ကြောင့်နားကျင်တဲ့အခါနားမယ်သွားကျင်တဲ့အခါသွားမယ်ကျွေးမရှိသည့်အတွက်ကြောင့်ခုနလိုစိတ်ထဲမှာပူလောင်နေတာမျိုးမရှိဘူးကျွေးကင်းတဲ့ချမ်းသာဟာလေလောကမှာတခါတည်းံလူတွေရနိုင်တဲ့ချမ်းသာမျိုးဖြစ်သည့်အတွက်ကြောင့်အာနနယဒုက္ခတဲ့အဲ့ဒီကျွေးကင်းတဲ့ချမ်းသာမျိုးကိုလည်းပဲလူတွေမျောလင့်ချက်ထဲကတခုရလာတတ်သေးတယ်သို့တော့ဒီချမ်းသာတွေဟာတစုံတစ်ခုသောအတိုင်းအတာပေါ်မှာမှီပြီးတော့ရလာတဲ့ချမ်းသာတွေဖြစ်သည့်အတွက်ကြောင့်သိပြီးတော့အဆင့်မြင့်တဲ့ချမ်းသာမျိုးတော့မဟုတ်ဘူးတဲ့နောက်ဆုံးတကယ့်ချမ်းသာဆိုတာဘယ်လိုချမ်းသာမျိုးတုံးဆိုရင်အနဝိသဒုက္ခအပြစ်မဲ့ချမ်းသာဟာအချမ်းသာဆုံးပဲဆိုပါစို့အဋ္ဌိဒုက္ခရှိချမ်းသာဆိုတဲ့အထက်မှာအပြစ်တစ်ခုကျူးလွန်ထားလို့ရှိရင်ရှိပေမဲ့ရှိချမ်းသာကိုလွှမ်းမိုးပြီးတော့ဆင်းရဲကြရသေးတယ်ဘောဂဒုက္ခစားနိုင်တောင်းနိုင်တော့လည်းပဲအပြစ်တစ်ခုရှိနေပြန်လို့ရှိရင်ဘောဂဒုက္ခကလည်းပဲလူရဲ့စိတ်ကိုချမ်းမြေ့စေနိုင်မှာမဟုတ်ဘူးအပြစ်တစ်ခုရှိနေလို့ရှိရင်ခုနကကျွေးကင်းတာကျွေးကင်းတဲ့ချမ်းသာကလည်းပဲကယ်နိုင်မှာမဟုတ်ဘူးဒါကြောင့်မို့လို့လူလောကမှာတန်ဖိုးရှိဆုံးအခိုင်အမာဆုံးချမ်းသာဆိုတာကတော့မြတ်စွာဘုရားကအနဝိသဒုက္ခတဲ့အပြစ်မဲ့ချမ်းသာကိုယ်အနေနဲ့ကာယကံအပြစ်မျိုးဝစီကံအပြစ်မျိုးမနောကံအပြစ်မျိုးဘယ်ဘက်ကလှည့်ကြည့်ကြည့်ပြစ်မှုတစ်ခုကျူးလွန်ထားတာမရှိဘူးဆိုလို့ရှင်အဲ့ဒီပုဂ္ဂိုလ်ရရှိတဲ့အပြစ်ကင်းစင်လို့စိတ်ထဲမှာချမ်းသာပျော်ရွှင်ရတဲ့ချမ်းသာဟာခုနကပြောတဲ့စားသုံးရတဲ့ရှိတဲ့ချမ်းသာတို့စားသုံးရတဲ့ချမ်းသာတို့ကျွေးကင်းတဲ့ချမ်းသာတို့ရဲ့ပို့ပြီးတော့ကောင်းတဲ့ချမ်းသာတစ်ခုလို့မြတ်စွာဘုရားအတိတော့ဟောတာပါအေးလောကလူသားတွေဟာမျောလင်းချက်တွေနဲ့နေကြတယ်အခါအလျော်စွာချမ်းသာဒုက္ခတွေရတယ်အဲ့ဒီချမ်းသာဒုက္ခတွေကအပြစ်မဲ့ချမ်းသာဆိုတာကြတော့လူတိုင်းလူတိုင်းရကြတာမဟုတ်ဘူးရှိချမ်းသာခံစားတဲ့လူလည်းအပြစ်မဲ့ချမ်းသာရခြင်းမှရတယ်သုံးဆောင်မှုချမ်းသာဆိုတဲ့ဘောဂဒုက္ခကိုခံစားနေရတော့လည်းပဲအပြစ်မဲ့ချမ်းသာရခြင်းမှရတယ်အာနနယဒုက္ခလို့ကျွေးကင်းချမ်းသာခံစားနေရတော့လည်းပဲအနဝိသဒုက္ခဆိုတဲ့အပြစ်မဲ့ချမ်းသာမျိုးရခြင်းမှရတယ်အပြစ်မဲ့ချမ်းသာဒီချမ်းသာ၄မျိုးမှာတော့အကောင်းဆုံးသောချမ်းသာမျိုးဖြစ်ပါတယ်အေလူလောကမှာအတိုင်းတာတစ်ခုအားဖြင့်လူတွေရဲ့မျောလင့်ချက်တွေလူအင်ဆန္ဒတွေနှစ်တဲ့အခါသမယမှာအမျိုးမျိုးဖုံဖုံတွေးတောပြီးတော့မျောလင့်ပြီးတော့နေကြတာစုအမျိုးမျိုးတောင်းကြတယ်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေတဦးတဦးလည်းပဲမင်္ဂလာဆိုတဲ့သကလုံးလေးကိုသုံးရပြီးတော့မျောလင်းချက်နဲ့လူလောကမှာနေကြတယ်မင်္ဂလာဆိုတဲ့သကလုံးဟာတတိထားဖို့ကောင်းတာကတော့ Loki mingala ne logoutra mingala lo tilo namyu kwe biro. Madhavo lo ate. Loka ga yusadhare mingala lo yusadhare ayari ha akong lo deke mingala asip shike la lo suro. Yasabhyaga deke mingala asip shibhure. Deke mingala asiku. ညစာပြမင်္ဂလာတုတ်တံမှာ36ရှစ်ဖြာမင်္ဂလာတရားများကိုခေါ်ထားတာဖြစ်လို့ဘုရားဘာသာဝင်သူတော်စင်များကတော့36ဖြာမင်္ဂလာအကြောင်းတိကျကောင်းကျိုးချမ်းသာကိုရရှိနိုင်ဖို့အချိန်ဤကောင်းဤအကြောင်းတရားကောင်းဤမိမိတို့တဏ္ဍာမှာတကယ်ဖြစ်မှတကယ်မင်္ဂလာဆိုတာရရှိနိုင်ပါတယ်ဤလောကလူတွေကတော့မျက်စိက နှစ်သက်စရာကောင်းတဲ့အာယုန်လေးကြီးနူးစရာကောင်းတဲ့အာယုန်လေးလှပတဲ့အာယုန်လေးတစ်ခုကိုမြင်လိုက်ရလို့ရှိရင်မင်္ဂလာရှိလိုက်တာလို့ယုံကြည်ကြတယ်။နားကသာရတဲ့အတန်ကိုကြားတယ်ကောင်းပရင်ကြားတယ်မင်္ဂလာရှိလိုက်တာလို့ယူဆကြတယ်။ထို့တူပဲနှာခေါင်းကတော့လျှာကတော့ခန္ဓာကိုယ်အထီးတွေ့တို့ ချမ်းသာတဲ့အထီးအတွေ့လေးတွေထွီးတွေ့ရတဲ့အခါမှာမင္လာရှိလိုက်တာလို့ယူဆကြတယ်။အဲ့ဒါတွေကတော့တကယ်မင္လာအစစ်တွေမဟုတ်ပါဘူး။အကြောင်းကြောင့်ဖြစ်ပေါ်လာတဲ့တာမအကျိုးတရားလေးတွေလူတွေမှာမမြင်နိုင်တဲ့အကြောင်းတရားလေးတွေကြောင့်မို့လို့ရရှိလာတဲ့လောကီမင္လာလေးတွေမြတ်တာဖြစ်ပါတယ်။ တကယ်ထိုးမင်္ဂလာခိုင်မြဲတဲ့မင်္ဂလာမဟုတ်လို့တကယ်စစ်မှန်တဲ့မင်္ဂလာဆိုတာကတော့ဒီဘဝထဲမှာကဘူးဒီဘဝမှာလည်းအရာရာအောင်မြင်တယ်တပ္ပထမပ္ပရာဇိတာလို့ဆိုတဲ့အတိုင်းဘယ်အရာမှအရှုံးမရှိအရာခတ်သိန်းကိုအောင်မြင်ပြီးတပ္ပထသွတ်ထိန်ကိစ္ဆန်တိချမ်းသာဒုက္ခတွေရနိုင်တယ်ဆိုတဲ့တကယ်စစ်မှန်တဲ့အကြောင်းတရားတွေကိုအခြေခံပြီးတော့ဖြစ်ပေါ်လာတဲ့မင်္ဂလာကမှာတကယ် မင်္ဂလာအစစ်လူတွေယူဆတဲ့မင်္ဂလာကတကယ်မင်္ဂလာအစစ်မဟုတ်ဘူးသို့သောလောကလူတွေကမင်္ဂလာနဲ့ကံတရားလို့နှစ်ဦးခွဲပြီးနှစ်ခုခွဲပြီးတော့ပြောတဲ့အခါမှာဘုရားမြတ်စွာဘုရားကိုကိုယ်ခွေစိတ်ကတဲ့ဥပဒကဥပဒိကမှာများနေတယ်မင်္ဂလာတဲ့မင်္ဂလာဆိုဒီမှာလောကီမင်္ဂလာကိုယုံနာတဲ့ကံကိုယုံဖို့ ညဆောပြားကကံဆိုတာကိုလောက်တာကိုပြောတာကိုယ့်ရဲ့လုပ်ရတဲ့ကိုယ့်ရဲ့စိတ်ကူးတွေကိုယ့်ရဲ့ပြောဆိုမှုတွေကိုယ့်ရဲ့ကာယကံမြောက်လုံးမှုတွေအဲ့ဒီကရရှိလာတဲ့အကျိုးတရားကိုယုံကြည်တာကံကိုယုံကြည်မင်္ဂလာကိုယုံကြည်ပြီးတော့ကံကောင်းအောင်မလုပ်ဘူးဆိုလို့ရှိရင်ဘုရားမြတ်စွာဘုရားကိုကိုယ်ွယ်တဲ့ပုဂ္ဂိုလ်ဖြစ်တော်လည်းပဲ ထိုပုဂ္ဂိုလ်ကအစ်မြင့်တဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးတဲ့။မြတ်စွာဘုရားကကံကိုအလေးနဲ့ထားမယ်။မင်္ဂလာတဲ့ကံကိုအလေးနဲ့ထားရမယ်လို့လောကီမင်္ဂလာနဲ့ပတ်သက်ပြီးတော့ဟောတယ်။အဲ့တော့လောကလူသားတော်တော်များများကတော့မင်္ဂလာရှိတဲ့အရာလို့သတ်မှတ်လိုက်တာဟာမျက်စိထဲမှာမြင်ရလို့ ကြည်နူးစရာလေးတွေနားထဲကကြားလို့ကြည်နူးစရာလေးတွေဒီအရာလေးတွေပေါ်မှာပဲသုံးသပ်ပြီးတော့မင်္ဂလာရှိတယ်လို့သတ်မှတ်ကြတယ်။အဲ့ဒီမင်္ဂလာဟာတကယ်တော့ခိုင်မြဲတဲ့အရာတစ်ခုမဟုတ်ဘူးတဲ့။တကယ်မင်္ဂလာအစစ်ဆိုတာကတော့38ပါးသောအကြောင်းတရားတွေအတိုင်းလိုက်နာကျင့်သုံးလို့ရရှိလာတဲ့ဘဝလမ်းကြောင်းဖြောင့်တန်းတဲ့ အရာခတ်သိန်းကိုအောင်မြင်တဲ့အခြေအနေတရက်ဒေတာလင်တကယ်မင်္ဂလာအစစ်ဖြစ်တယ်။အဲ့ဒီတကယ်မင်္ဂလာဖြစ်ဖို့ရအတွက်ဘုန်းကြီးတွေဘာလို့ဆရာလိုသလဲလို့ဆိုလို့ရှိရင်36ရှစ်ပြာမင်္ဂလာတဲမှာပါတဲ့အကြောင်းတရားတွေတဲမှာတံပတ္တိဆက်လို့ဆိုပြီးတော့ဆက်ကသုတ္တမှာမြတ်စွာဘုရားဟောထားတယ်။ဆက်ကဆိုတာ အကြောင်းကျိုးဆက်သွယ်ပြီးလိပတ်ပြီးဖြစ်တတ်တဲ့သဘာဝတရားကိုဆက်ကလို့ခေါ်တယ်။ တခုနဲ့တခုဆက်ဆံပြီးတော့မှဖြစ်လို့ရှိတဲ့သဘာဝတရားအဲ့ဒါကိုတမ္ပတ္တိဆက်အဲ့ဒီတမ္ပတ္တိဆက်လေးချက်ညီအောင်ကျင့်သုံးသွားမယ်ဆိုလို့ရှိရင်လူတွေရဲ့မျှော်လင့်ချက်တွေလူတွေရရှိတဲ့ချမ်းသာဒုက္ခတွေဒါတွေဟာသာဝရခိုင်မြဲပြီးတော့မိမိမျှော်လင့်ချက်အတိုင်းအောင်မြင်နိုင်ပါတယ်တဲ့သမ္ပတ္တိဆက်4မျိုးဆိုတာတခြားမဟုတ်ပါဘူးနံပါတ်1ကပฏิရူပဒေသဝါဒတင်းတင်းလျှောက်ပတ်ကောင်းမြတ်သောအယတ်မှနေခြင်းဆိုတာလူတွေဟာမိမိဘယ်နေရာမှာပဲမွေးမွေးကိုယ်နဲ့တင်းတော်တဲ့နေရာကိုရွေးချယ်ဖို့ဆိုတာအမတန်မှအရေးကြီးပါတယ်ပฏิရူပဒေသဝါဒဆိုတဲ့နေရာမှာလည်းပဲအစင်းစင်မိမိတို့ဆောင်ရွက်လုပ်ကြတဲ့ကိစ္စအားလျော်စွာခွဲခြားမှတ်သားဖို့လိုပါတယ်စီးပွားရေးလှုပ်ချင်သလားစီးပွားရေးဘက်ကတိုးတက်ချင်သလားစီးပွားရေးဘက်ကတိုးတက်ချင်တယ်ဆိုလို့ရှိရင်စီးပွားရေးကောင်းမဲ့အယောင်းဝယ်ဖြစ်ထွန်းတဲ့ဒေသမျိုးမှာနေဖို့လိုပါတယ်ဓမ္မသာလင်အယောင်းဝယ်ကိစ္စအတွက်အယောင်းဝယ်ဖြစ်ထွန်းတဲ့ဒေသသည်ပฏิရူပဒေသဝါဒเออအယောင်းဝယ်အတွက်မဟုတ်ဘူးကျမ်းမာရေးအတွက်ဆိုလို့ရှိရင်တော့ญาติဥรุကောင်းတဲ့နေရာဟာကိုယ့်အတွက်ပฏิรูปပါတင့်လျော်တဲ့ proper location ပေါ့သူဆံရဆံရရွေးချယ်ထပ်ဖို့မြတ်စွာဘုရားကတရေတည်ကြီးဟောတာမဟုတ်ပါဘူးကျမ်းမာရေးအတွက်ဆိုရင်ကျမ်းမာရေးကောင်းတဲ့ญาติဥรุကောင်းတဲ့ဆရာသမားတွေပြည့်စုံတဲ့ဆရာဝန်တွေရှိတဲ့မကြမ်းမှာဖြစ်ရင်ဆေးဝါးကုလို့ရတဲ့နေရာမျိုးကိုရွေးချယ်ပြီးတော့နေရမယ်တဲ့အေးပညာရေးအတွက်လားပညာရေးအတွက်တိုးတက်ချင်တယ်ဆိုလို့ရှင်ဆရာကောင်းကောင်းတက်ရတော့ကောင်းကောင်းကောလိပ်ကောင်းကောင်းကျောင်းကောင်းကောင်းဟောဒီလိုနေရာမျိုးတွေမှာရွေးချယ်ပြီးတော့နေဖို့လိုပါတယ်ဒါမှကိုယ့်ရဲ့မျှော်မှန်းချက်ဟာအောင်မြင်နိုင်တယ်ဒီလိုဆိုတာအဲ့လိုမဟုတ်ဘူးဒုက္ခခတ်သိမ်ခြုံငင်းရာဖြစ်တဲ့နိဗ္ဗာန်အတွက်တရားချင့်ရင်လေဆိုလို့ရှိရင်တရားဓမ္မထွန်းကားပြီးတော့တရားပြသနိုင်တဲ့နေရာမျိုးဆရာသမားရှိတဲ့နေရာမျိုးရွေးချယ်ရမယ်။ဟောသူ့နေရာနဲ့သူဒီလိုရွေးချယ်တာပฏิရူပတေသတရေတိကြီးမှတ်ထားလို့မရဘူးတရေတိကြီးမှတ်ထားလို့မရဘူးမိမိနဲ့တင့်လျော်တဲ့နေရာတစ်ခုကိုရွေးချယ်ပြီးတော့နေတာဟာအရာရာကိုအောင်မြင်နိုင်တယ်လို့ဆိုတာဒီနေရာမှာဘုရားမြတ်စွာဟောထားတဲ့သုတ်တန်ကလေးတစ်ခုရှိတယ်ဘီလုံးငှက်ကလေးအကြောင်းကိုဘီလုံးငှက်ကလေးဟာအပြင်းမထွက်ပြီးတော့အစာရှာတဲ့အခါကျတော့သိငှက်ကြီးတစ်ကောင်ရဲ့ထိုးသုံးမှုကိုခံရတယ်အဲ့တော့ဘီလုံးငှက်ကလေးကအော်တဲ့ငါကိုကလော်လီတာကိုနေရကိုမနေဘူးသူများနေရသွားနေလို့ငါဒီလိုခံရတာငါနေရမှာဆိုလို့ရှိရင်တော့ဘယ်လိုငှက်ကြီးတွေဘယ်လိုကျိုးသိမ်းနေလာလာငါမမှုဘူးနဲ့တွတ်တွတ်နဲ့သူကပြောနေတယ်တွတ်တွတ်ပြောနေတဲ့အခါကျတော့သူ့ကိုကုတ်သွားတဲ့ကျိုးသိမ်းကြီးကမခံနိုင်ဘူးအမေမင်းလူကောင်ကဘယ်နေရာနေနေငါလက်ကလွတ်မယ်လို့ထင်သလားမင်းနေရာဘယ်မှာတုံးဆိုအာကျုံနေရာထဲစားခဲ့တဲ့မှာလို့ဆိုကောင်းပြီမင်းနေရာသွားမင်းငါလာဖမ်းမယ်ပေါ့ဆိုပြီးတော့ဘီလုံးငှက်ကလေးလွတ်လိုက်တာဘီလုံးငှက်ကလေးကပြန်သွားပြီးတော့သူနေတဲ့ထဲစားခဲ့ပုံမှာတက်ပြီးတော့သိန်းငှက်ကြီးကိုလှမ်းပြီးတော့စိန်ခေါ်လိုက်တဲ့လာခဲ့ပါလာခဲ့ပါဒါကျုပ်နေရကျုပ်ရောက်ပြီခင်ဗျားမမှုဘူးလို့ဆိုတော့ဟိုကောင်ကစိတ်လဲဆိုးတာပေါ့မလောက်လေးမလောက်စားနဲ့သူ့ကိုစိန်ခေါ်ရမလားလို့ဆိုပြီးတော့အတောင်ပိုင်းရုတ်သိမ်းပြီးတော့ထိုးဆင်းလာလိုက်တာထိုးဆင်းလာလို့သူနာရောက်တော့မယ်ဆိုတာကိုလည်းသိလိုက်ရောစုတ်ခနဲ့ဆိုပြီးတော့ထဲစားခဲအောင်ဝင်ဝတ်လိုက်တာဂျိုးသိန်းကြီးကအရှိန်မထိန်နိုင်တော့ရင်ဘတ်နဲ့ထဲစားခဲနဲ့ဆောင့်ပြီးတော့ဂျိုးသိန်းကြီးတေပွဲဝင်သွားတယ်ဟောကြည့်ဘလောက်ဖင်အင်အားနေတဲ့အကောင်ပဲဖြစ်ဖြစ်ကိုနေရာကိုနေလို့ရှိရင်တော့အင်အားရှိတာပဲ အဲ့ဒါကိုမြတ်စွာဘုရားကဟောတာပါပฏิရူပဒေသဝါဒဆိုတာရွေးချယ်ရတယ်ကိုနဲ့လိုက်တဲ့နေရာမျိုးကိုရွေးချယ်ပြီးလောကလူတွေကအစွဲလေးတစ်ခုရှိတယ်ကိုမွေးတဲ့နေရာတို့ကိုပျော်တဲ့နေရာတို့နေကြတယ်တော်တဲ့နေရာမှာမနေဘူးပျော်တဲ့နေရာမှာနေတယ်လူတွေကနေရာရွေးတာကိုအပျော်နဲ့ရွေးကြတယ်တော်တာနဲ့မရွေးဘူးမြတ်စွာဘုရားကတော်တာနဲ့ရွေးဖို့ပฏิရူပဒေသဝါဒကိုဒီလိုဟောအဲ့ဒါကြောင့်မို့လို့နေရာဒေသလေးကိုရွေးချယ်နေတတ်မယ်ဆိုလို့ရှိရင်ခုအတွက်အောင်မြင်မှုတွေရရှိလာနိုင်တယ်။ဒါကိုတံပတ္တိဆက်လို့ခေါ်တယ်။အရာရာမှာအောင်မြင်နိုင်တယ်။ပฏิရူပဒေသရွေးသည့်အတွက်ကြောင့်လူတော်လူကောင်းတွေနဲ့တွေ့ရတာဆိုတဲ့အကြောင်းတစ်ခုထပ်ရ။လူတော်လူကောင်းတွေနဲ့တွေ့တော့ဘာဖြစ်တုံဆိုရင်လူကောင်းတွေပေါင်းသည့်အတွက်ကြောင့်စိတ်ကောင်းနှလုံးကောင်းထားတတ်တယ်။ကောင်းတဲ့အလုပ်တွေကိုလုပ်တတ်လာတယ်။ပုဗ္ဗေစကတပုညတာဆိုတာမျိုးပေါ့အတိတ်ဘဝကုသိုလ်ကောင်းမှုတွေရှိလာခဲ့တယ်ကုသိုလ်ကောင်းမှုတွေလှုပ်လာတယ်ဒီဘဝမှာလည်းလှုပ်လာတယ်အတိတ်ဘဝလည်းကုသိုလ်ကောင်းမှုတွေရှိတယ်လူကောင်းတွေပေါင်းသည့်အတွက်ကြောင့်ဆိုပါစို့တရားပွဲတွေသွားပြီးတရားနာတဲ့မိတ်ဆွေနဲ့ပေါင်းသည့်အတွက်ကြောင့်ကိုယ်လည်းတရားနာဖြစ်တယ်အလှူတန်းဝါသနာပါနဲ့မိတ်ဆွေနဲ့ပေါင်းသည့်အတွက်ကြောင့်ကိုယ်လည်းအလှူတန်းလှုပ်ဖြစ်တယ်သီလဆောင်ထိန်းတဲ့မိတ်ဆွေကောင်းနဲ့ပေါင်းမိသည့်အတွက်ကြောင့်ကိုယ်လည်းသီလဆောင်ထိန်းဖြစ်တယ်။ကမ္မထာအားထုတ်တဲ့မိတ်ဆွေနဲ့ပေါင်းသည့်အတွက်ကြောင့်ကိုယ်လည်းကမ္မထာအားထုတ်ဖြစ်တယ်ဆိုတော့ဟောကုသိုလ်ကြီးရ။ပုဗ္ဗေစကတပုံညတာဖြစ်။အဲ့ဒီကနေပြီးတော့လူတော်လူကောင်းတွေနဲ့ပေါင်းတယ်။ကုသိုလ်ကောင်းမှုတွေလှုပ်ဖြစ်လာတယ်။နောက်ဆုံးအဓိကအချက်ကဘာဖြစ်လာတော့ဆိုအတ္တတမပဏိတိတဲ့။ကိုနေတတ်ထိုင်တတ်လာကောင်းကောင်းထားတတ်စိတ်ထားတတ်လာတရားဓမ္မနာယူသဖြင့်ဘယ်လိုစိတ်ထားရမလဲဘယ်လိုနှလုံးထားရမလဲဆိုတာတွေသဘောပေါက်လာသည့်အတွက်ကြောင့်အတ္တတမပဏိတိဆိုတဲ့မိမိကိုယ်မိမိစိတ်ကောင်းအောင်ပြုပြင်ပြီးတော့နေတတ်ထိုင်တတ်လာတယ်အဲ့ဒီတမ္ပတိစက်ကတော့အခုပြောခဲ့တဲ့အထက်မှာအတ္တတမပဏိတိဆိုတဲ့ဆက်ဟာအရေးကြီးဆုံးပါပဲအတ္တတမပဏိတိထိအောင်ရောက်သွားပြီဆိုလို့ရှိရင်ကိုကျင့်တရားမကောင်းသေးဘူးဆိုရင်ကောင်းအောင်ပြုပြင်တယ်အတ္တတမပဏိတိဒါနကောင်းမှုတွေမရှိသေးဘူးဆိုရင်ဒါနကောင်းမှုတွေလှုပ်လာတယ်ဘာဝနာကောင်းမှုတွေမရှိသေးဘူးဆိုရင်ဘာဝနာကောင်းမှုတွေကျင့်ကြံကြိုးကိုအားထုတ်လာတယ်တရားဓမ္မနဲ့ပတ်သက်ပြီးတော့အသည့်နည်းနေတယ်ဆိုရင်အသည့်များလာအောင်ကိုယ့်ကိုယ်လေလာတယ်ဖတ်ရှုတယ်ဟောအတ္တတမပဏိတိကိုယ့်ကိုယ်ကိုပြင်းလာပြင်းလာသည့်အတွက်ကြောင့်ကိုယ်ဟာလူကောင်းတယောက်ဖြစ်လာအရေးကြီးဆုံးကဟောဒီတမ္ပတ္တိဆက်၄မျိုးထဲမှာအတ္တတမပဏိတိဆက်ဟာအရေးကြီးဆုံးပဲတဲ့အတ္တတမပဏိတိကနေပြီးတော့ဉာဏ်နဲ့ဆက်တွေကိုထိန်းသွားလို့ရတယ်အကယ်၍အတ္တတမပဏိတိဆိုတာပြတ်သွားလို့ရှိရင်ဉာဏ်နဲ့စက်တရားတစ်ခုမှအကူအညီမပေးနိုင်တော့ဘူးစဉ်းစားပြီးတော့ကြည့်လေဘုရားမြတ်စွာနဲ့ဤကိုဝန်းခွဲတော်ပြီးတော့မြတ်စွာဘုရားကိုဆန့်ကျင်မဲ့လှုပ်သွားတဲ့သာသနာမောင်မှာဘုရားမြတ်စွာရဲ့တပည့်တော်ကတပါးအနေနဲ့ယဟန်တော်တပါးအနေနဲ့ဝင်ရောက်လာတဲ့ရှင်ဒေဝဒတ်အကြောင်းကိုသိရှင်ဒေဝဒတ်ဟာအတိတ်ကကုသိုလ်ကံရှိခဲ့တယ်ပုပ္ပေစာကတပုံညတာအတိတ်ကကုသိုလ်ကံရှိသည့်အတွက်ကြောင့်ဖယားနဲ့တောင်အမျိုးတော်ပြီးတော့မင်းသားဘဝရောက်လာတယ်အသိဉာဏ်ရှိတယ်ဖယားနဲ့တွေ့လို့သင်္ကန်းဝတ်သည့်အတွက်ကြောင့်တရားဓမ္မကျင့်တဲ့အခါမှာဇံအဘိညာဉ်တွေရတယ်တကောအဋ္ဌိပတ်တွေနဲ့ပြည့်စုံတယ်တာမန်ပုဂ္ဂိုလ်မဟုတ်ဘူးနော်ပုပ္ပေစာကတပုံညတာရှိတယ်မြတ်စွာဘုရားပွင့်တဲ့ဒေသမှာလည်းဖြစ်တယ်ဖျားဖွားတော်မူတဲ့ကပိလဝုနဲ့မလမကမ်းမှာရှိတဲ့ဖျားရဲ့ဇာတိဒေသဖြစ်တဲ့ကပိလဝုနဲ့မလမကမ်းမှာရှိတဲ့ဒေဝဒဟဆိုတဲ့နေရာမှာသူ့မိသားစုနေထိုင်တာဖြစ်တော့ပฏิရူပဒေသဝါဒပဲတင့်လျော်တဲ့အရတ်မှာလည်းသူနေတယ်ရှေးကလည်းကုသိုလ်ကောင်းမှုရှိတယ်တင့်တော်တဲ့အရတ်မှာလည်းနေတယ်မြတ်စွာဘုရားနဲ့ရှင်သာရိပုတ္တရာစတဲ့သူတော်ကောင်းတွေနဲ့လည်းသူတွေ့တယ်။ 追路得压进路三百年的太阳保佑阿明给的都到各个各个比别人听得不出来没事谁讲的龙王他比了这样的嘛三类不阿明呀嘛我不阿明呗呢要说比较安度拉的不能够起劲拉的像两个培养起劲拉的所以这里呢对于考虑妈比了阿达达嘛不你的是不是别多人呢这边呢心地为了也亲你的苦哈喏一行不好干的比如闹松而且嘛也没有比如微信也加多的提昂都看的重要的好的那么的是礼拜的嘛这个也其中塞哈阿达达妈不你的塞吧阿达达妈妈但嘛不你的说的各个各个世故表面别的各个各听得那说的阿爷的个爷气松呢嘛，太干你的，阿讲的也得苦嘛。大家我们说呀，刘丽也苗林姐的，刘丽也是真的强大的，而且强大的苗林姐的，也真的是老实人的。刘丽也当然嘛，把皮松往楼上来了，所以，那么的，大家怎么着？ตระดาเนี่ยปิสงลงออกมั้ยตระဆိုတာ confidence ကိုလုတ်တဲ့လုပ်ငန်းပေါ်မှာစိတ်ဝင်စားတာယုံကြည်တာကုသိုလ်တရားเนี่ยပတ်သက်ပြီးတော့စိတ်ဝင်စားတာယုံကြည်တာတတ္ထာလို့ခေါ်တယ်အဲ့ဒီတတ္ထာတရားဟာအမတန်မှအရေးကြီးတယ်တတ္ထာတရားရှိလာပြီဆိုရင်ခုနမျောလင်းချက်တွေအတိုင်းဖြစ်လာပါတယ်တရားတရားရှိလာတဲ့ပုဂ္ဂိုလ်တယောက်ဒီစိတ်ကြည်နူးတယ်စိတ်ကြည်သည့်အတွက်ကြောင့်ကောင်းတဲ့အလုပ်တွေစိတ်ဝင်စားလာတယ်။ဒါနာကောင်းမှုတွေလုပ်တယ်။သီလတွေစောင့်တည်တယ်၊ကမ္မထဘာဝနာတွေပွားများအထုတ်တယ်။ကောင်းတာတွေလုပ်သည့်အတွက်ကြောင့်ကောင်းကျိုးချမ်းသာတွေရလာ။နောက်တစ်ခုအရေးကြီးတာကဘာလို့ဆိုရင်သီလတံပရာ။ကိုချင်းတရားကောင်းဖို့လိုတယ်။လောကလူတွေမှာကိုချင်းတရားပြတ်သွားပြီဆိုလို့ရှိရင်ဉာဏ်ဓာတ်တွေထိန်းလို့မရဘူး။ဒါအတ္တတမပဏိတိဆိုတဲ့ဆက်အတွင်းတဲ့ကအစိတ်ပိုင်းလေးတွေလို့ပြောလို့ရတာပေါ့ကိုကိုကိုထားဆိုတာကိုကိုကိုကောင်းအောင်ထားတယ်ဆိုတာတရားတရားရှိအောင်ထားတရားတရားမရှိရင်ရှိလာအောင်လုပ်ရမယ်ကောင်းတာလုပ်ရင်ကောင်းတာဖြစ်တယ်မကောင်းတာလုပ်ရင်မကောင်းတာဖြစ်တယ်ကံကံရဲ့အကျိုးကိုယုံကြည်တယ်လက်ခံတယ်ဆိုတဲ့ကမ္မတက္ကတတမဒိဋ္ဌိအခြေခံတဲ့တရားတရားဘုရားမြတ်စွာအမှန်တရားကိုဟောကြားနိုင်တယ်ဘုရားမြတ်စွာရဲ့ဉာဏ်တော်ကြီးကိုလက်ခံယုံကြည်တဲ့တထာတရားအဲ့ဒီတထာတရားတွေရှိလာပြီဆိုလို့ရှိရင်ကောင်းတဲ့အလုပ်တွေလုပ်ပြီကောင်းတဲ့အလုပ်တွေလုပ်သည့်အတွက်ကြောင့်တထာရှိလာတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာသီလဆိုတာလည်းပြည့်စုံလာတတ်တယ်ဒါကြောင့်မို့တထာနဲ့ပတ်သက်ပြီးတော့စာပေကျမ်းဂန်များမှာမျိုးစိတ်ကလေးနဲ့တထာနဲ့အလားတရံတူတယ်တဲ့ဘယ်လိုတူတယ်လဲလို့ဆိုရင်မျိုးစိတ်ကလေးကအလုံးနှစ်ခုကိုလှုပ်တယ်တတ္တာကလည်းအလုံးနှစ်ခုကိုလှုပ်တယ်မျိုးစိတ်ကဘယ်လိုအလုံးနှစ်ခုလှုပ်တုံးလို့ကြည့်လိုက်မယ်ဆိုရင်မျိုးစိတ်လေးတစ်ခုကိုစိုက်လိုက်တာနဲ့တပြိုင်တည်းထိုးမျိုးစိတ်လေးကအောက်ကိုအမြင့်ကလေးဆင်းလာပြီးတော့အပေါ်ကိုအညောက်ကလေးတက်လာတာဟောအလုံးနှစ်ခုကိုသူတပြိုင်တည်းလှုပ်တယ်အဲ့ဒါလိုပဲတတ္တာတရားရှိလာပြီဆိုလို့ရှိရင်ကိုယ်တရားထိမ့်သိမ့်မှုဆိုတဲ့အမြင့်ကလေးဆင်းသက်လာတယ်တမထဝိပဿနာခြင်းစဉ်ကိုချက်ညင်းလို့ဆိုတဲ့အညွန့်အညောက်ကလေးလည်းတက်လာတယ်ဟောဒါတရားတရားရှိမှဖြစ်လာတာဒါကြောင့်မလို့တတ္တာကိုအခြေခံဤအတွက်ကြောင့်သီလဆိုတဲ့ကိုကျင့်တရားကိုလည်းပဲထိမ့်သိမ့်ဆောင်ရှောက်လာတယ်ကိုကျင့်တရားထိမ့်သိမ့်ဆောင်ရှောက်လာပြီးတော့နောက်တစ်ခုလိုအပ်ချက်ကဘာတော့ဆိုရင်သာခတံပရာလောကမှာလူတွေဟာရရှိလာတဲ့ပစ္စည်းကိုကိုတယောက်တည်းမှမသုံးသင့်ဘူး။အများနဲ့ share လုပ်ပြီးခွဲဝေပြီးတော့သုံးသင့်တယ်။ကိုတယောက်တည်းသုံးဖို့ဆိုတဲ့ဒီမစ္စရိယတရားလွှမ်းမိုးနေလို့ရှိရင်ထိုပုဂ္ဂိုလ်ကဆိုဆိုင်ယတီမှာအကျိုးပြုတဲ့ပုဂ္ဂိုလ်မဖြစ်ဘူး။အကျိုးပြုတဲ့ပုဂ္ဂိုလ်မဖြစ်သည့်အတွက်ကြောင့်ဆိုဆိုင်ယတီကလည်းသူ့ကိုပြန်ပြီးတော့အကျိုးပြုမှာမဟုတ်ဘူး။ ဆိုဆိုင်အန်တီထဲမှာစိတ်ချမ်းမြေပြီးတော့ပျော်ရွှင်ချမ်းမြေမဲ့ပုံကူမျိုးမဖြစ်နိုင်ဘူးတဲ့ဒါကြောင့်မို့လို့ဆိုဆိုင်အန်တီထဲမှာနေလို့ရှင်ကိုမိသားစုအတွင်မှာပဲဖြစ်စေအများနဲ့မျှဝေပြီးတော့သုံးဆွဲတရရမယ်ဆွန့်လွတ်နိုင်ရမယ်ကိုယ့်ရဲ့အခွင့်အရေးတွေအတွက်နင့်နာခံနိုင်ရမယ်စာကားတမ်းမလားဆွန့်လွတ်နိုင်တယ်အရာရာမှာတွေ့ကပ်ပြီးတော့မနေဘဲနဲ့ပေးနိုင်ကန်းနိုင်တ စိတ်ဝင်စားတဲ့တဘာဝတရားတွေရှိရမယ်အဲ့ဒါဟာသာဂတ္တံမရာလို့ခေါ်တယ်အဲ့ဒီအချက်နဲ့ပြည့်စုံမှုလည်းလူတဲ့တဲ့နောက်တစ်ခုအရေးကြီးဆုံးကတော့ပညာတံမရာပဲအသိလိမ္မာဉာဏ်ပညာရှိဖို့ဆိုတာအရာရာမှာအရေးကြီးအရေးပါဆုံးတစ်ခုပဲပညာဆိုတဲ့နေရာမှာပညာဟာဘာလုံးသိတယ်လဲဘာမလုံးသိဘူးလဲလုံးသိမလုံးသိကိုခွဲခြားရတဲ့ပညာဟာသိအရေးကြီးပါတယ်။ဘာကြောင့်အရေးကြီးလဲလို့ဆိုရင်လုံးသိမလုံးသိမှမတည်ဘူးဆိုလို့ရှိရင်လုံးသိတာကြတော့မလုံးဘူးမလုံးသိတာကြတော့လုံးမိတယ်။အဲ့ဒါတော့ပြဿနာတက်တာမရှိဘူးလောကမှာ။မလုံးသိတာကိုလုံးမိသည့်အတွက်ကြောင့်အပြစ်ဖြစ်တယ်လို့လုံးသိတာကိုမလုံးသည့်အတွက်ကြောင့်လည်းအပြစ်ဖြစ်တယ်။သို့သောလောကလူတွေကလူတယောက်တစ်စုံတစ်ခုဆင်းရဲဒုက္ခရောက်ပြီဆိုရင်အေးဒီလူကဆင်းရဲဒုက္ခရောက်မှာပေါ့မလုံသိတာတွေလှုပ်တာကိုလို့ဒီလူပြောလို့ရှိကြတယ်သို့သောလေဒီလူကလုံသိတာမှမလုံဖဲကိုဆိုတာမျိုးအပြောမျိုးသိပ်ပြီးတော့မရှိဘူးအဲ့ဒီနှစ်ခုဟာတူတူပဲလို့ဆိုတယ်မလုံသိတာကိုလှုပ်တာဟာအပြစ်ဖြစ်တယ်လို့လုံသိတာကိုမလုံလို့ရှိရင်လည်းအပြစ်ပဲဓမ္မအမြင်နဲ့ကြည့်မယ်ဆိုလို့ရှင်စက္ကန့်ပိုင်းအတိုင်းကူးနေတာပါအဟောင်းကုန်ပြီးတော့အစ်စ်ကိုပြောင်းနေတာပါဒီလကုန်ရင်နောက်လလည်းပဲဒါလအစ်စ်ကူးနေတာပါပဲဒီကနေ့ကုန်လို့နောက်တရက်ဆိုတာလည်းပဲရက်အစ်စ်ကူးနေတာပါဒီနာရီကုန်လို့နောက်နာရီဆိုတာလည်းဒါအစ်စ်ကူးနေတာပါနောက်ဆုံးမှဒီစက္ကန့်လေးကုန်သွားလို့နောက်စက္ကန့်ဆိုတာလည်းကူးနေတာပါနေ့စဉ်နဲ့အမြအစ်စ်အစ်စ်တွေကြီးပါပဲအဲ့လိုအတိတ်အတိတ်တွေအဟောင်းအဟောင်းတွေချုပ်သွားပြီးတော့အတိတ်အတိတ်တွေပေါ်လာနေတယ်ဆိုတာလောကရဲ့မမြဲတဲ့ယက်တီမနေတဲ့အစင်သာဝရရွှေပြောင်းနေတဲ့သဘာဝတရားကြီးများတာဖြစ်ပါတယ်တကယ်စဉ်းစားကြည့်မယ်ဆိုလို့ရှိရင်အတိတ်ကိုမျောတာဟာတဏှာလောဘကိုဆွမ်းဆောင်မှုတစ်ခုသာဖြစ်ပါတယ်အတိတ်ကိုမျောလင့်ခြင်းသည်တဏှာမကင်းသူတို့ရဲ့အတွေးတစ်ခုများတာဖြစ်ပါတယ်နေစဉ်နဲ့အမျှကြည့်လေဒီကနေ့နေကြီးထွက်လာပြီးတော့ဝင်သွားလို့ရှိရင်လက်ဖြင်ကနေအစ်စ်ပေါ့လက်ဖြင်ကထွက်လာတဲ့နေဟာနေအစ်စ်ပဲအဲ့တော့ဒီလိုလာရီနေရီအစ်စ်အစ်စ်ပြောင်းနေတဲ့အချိန်လေးကိုတော့အစ်စ်လို့မထင်ဘူးနည်းနည်းလေးကြားလာတဲ့ဟာကြတော့12လဇပန်365ရက်ကြာညောင်းလာတဲ့အခါကြတော့အေးဒါနှစ်ဟောင်းကုန်လို့နှစ်သိရောက်လာပြီလို့လူတွေကတတိထားမိလာတာပါဝိပဿနာဉာဏ်နဲ့ဆင်ញင်သုံးသပ်မယ်ဆိုလို့ရှိရင်စက္ကန့်ပိုင်းမှာအတိတ်အတိတ်ပြောင်းနေတယ်လို့ဒီလိုသိလာနိုင်ပါတယ်အဲ့တော့အတိတ်ပြောင်းတာတွေကိုမျောလင့်နေမယ်ဆိုလို့ရှိရင်တော့တဏှာလောဘရဲ့အမြင်နဲ့မျောလင့်နေတာသာဖြစ်ပါတယ်ထိုမျောလင့်ချက်တွေဟာတဏှာရဲ့မျောလင့်ချက်တွေဟာမရက်သေးသမျှကိုမျောလင်းချက်တွေဟာဖြစ်လာမှာတော့မဟုတ်ပါဘူးအကောင်းကြီးဖြစ်မလာနိုင်ပါဘူးဘာကြောင့်လို့ဆိုလို့ရှင်လောကမှာမိမိတို့လှုပ်ဆောင်နေတာအကောင်းလဲလှုပ်တယ်လို့အဆိုးတွေလည်းလှုပ်နေကြဖြစ်သောကြောင့်အဆိုးတွေလည်းပါနေတာဖြစ်သောကြောင့်အကောင်းကြီးဖြစ်လာဖို့ဆိုတာတန်တရာထဲမှာမမျောလင့်နိုင်ပါဘူးမျောလင်းချက်တွေအားလုံးဟာတဏှာရဲ့ဆွမ်းဆောင်ချက်တွေများတာဖြစ်ပါတယ်ဒါကြောင့်မို့လို့မြတ်စွာဘုရားကနောက်ဆုံးမှာအတိတ်ကိုမျောတာကိုရုပ်သိမ်းလိုက်တယ်အတိတ်ရောအဟောင်းရောတူတူပါပဲတရားအမြင်နဲ့ကြည့်လိုက်မယ်ဆိုရင်မြတ်စွာဘုရားကဒါကြောင့်မို့တရားဓမ္မရပြီတဲ့အခါအယမန္တိမာဇာတိနတ္ထိဒါနိပုဏ္ဏဘောငါဘဝဟာဒါနောက်ဆုံးပဲနောက်ထပ်မရှိတော့ဘူးတဲ့အတိတ်ကိုမမျောတော့ဘူးဆိုလို့ရှိရင်ဒါဟာတန်တရားမှာဒုက္ခတွေချုပ်ငိမ့်သွားခြင်းသာဖြစ်ပါတယ်အတိတ်မျောနေသွားခြင်းသမျှတန်တရာထဲမှာဒုက္ခတွေနဲ့ဆုံရကြုံရရအောင်မှာပဲဖြစ်ပါတယ်တဲ့ဒါကြောင့်တဏှာရဲ့ 妙林间有没匹配呢？咪咪的家是来的，你得干了，看怎么样嘛？集团内部，德拉迪亚阿弟弟，没匹配的德拉迪亚的匹了啊，没匹配的古金迪亚的集团了啊，没匹配的萨嘎迪亚的苗苗边了啊，没匹配的比尼亚迪亚的阿弟匹了啊，就是建立大林这个阿什嘛，匹配出来用几笔。阿龙诺迪亚切根都罗真布雷达罗迪，你得古比萨，你乌卡拉阿卡德米亚嘛，不然咪说好家嘞，第二的嘛个，来那真东南加巴西路，他妈来朝，背的安尼呢，伊迪亚个好家阿巴的，阿龙诺都罗真帮罗迪，高深那片，强大于你得明了阿卡德米亚嘛，高牛强大的呢，别说你一讲。ตุรกองเตียมยาหูปวามยาอาทุ่งในจะวาสิกงตรี